ပြည်နယ်မြဝတီမြို့နယ်ထိုင်းမြန်မာချစ်ကြည်တရားမှတ်တဲ့နေ့မှာည9နာရီကျော်အချိန်မှာအကြီးစားဘုံးပေါက်ကွဲမှုဖြစ်ခဲ့တာကြောင့်ကားတွေမီးလောင်ပျက်စီးမှုဖြစ်ခဲ့တယ်ဆိုပြီးဒေသခံပြည်သူတဦးကပြောပြပါတယ်
။ကြာအတန်ကြိမ်ကြာတယ်ပေါ့နော်တော့ဟိုဘာဟောင်းလဲအမိကိုတွေဥစ္စာကိုလည်းလက်မြင်ရတယ်ရှင်။တရားပြတရားပြထိန်တာကဘာလဲမွေးရည်မွေးရည်ပန်နာတစ်ခုပြောမယ်ညောင်ရီဒေးနောက်ခံတစ်ခုအော်ကားတွေတော့ထိသွားတယ်မမီးလုံးတော်တော်လေးကိုပောက်ကွဲမှုပြင်းထန်တဲ့ပုံမီးတွေလောင်နေတာတွေ့ရတယ်မှာ
အခုချစ်ကြည်တရားတက်မှာပဲပြီးခဲ့တဲ့အေဘီလာတုန်းကပောက်ကွဲမှုဖြစ်သွားခဲ့ပါတယ်အဲ့ဒီတုန်းကလည်းအကြီးစားပောက်ကွဲမှုဖြစ်ခဲ့ပြီးကားတွေမီးလောင်ပျက်စီးသွားခဲ့ပါတယ်အခုဒီချိန်မှာလည်းအလားတူကားတွေမီးလောင်ပျက်စီးမှုတွေဖြစ်ခဲ့တယ်ဆိုပြီးပြည်သူတို့ကပြောပြပါတယ
်အဲကိုယ်တားတာသုံးနေတာဒါပေမဲ့ဘယ်သူခွဲလို့ခွဲအောင်ပြန်ဒါပေမဲ့ဟိုကားတော့ခွဲသွားတယ်အလုံးကြီးခွဲသွားတယ်ပမာဒုံးထိတ်ဆုံးမှခွဲသွားတယ်ကားနဲ့ခွဲသွားတဲ့ပုံစံမျိုးကအလုံးကြီးတယ်ကားတွေတစ်စုပ်ကားတွေတော့ထိခိုက်သွားတာမှာကားတွေမီးလောင်သွား
ညဝရီမျိုးမိသားတက်ဖွဲ့ကအမိမဖော်လို့တဲ့ဝန်ထမ်းတစ်ခုကတော့ဒီပေါက်ကွဲမှုဟာကားတစ်စီးအတွင်းကနေဘုံပေါက်ကွဲမှုဖြစ်ခဲ့တာဖြစ်ပြီးတခြားကားတွေကိုလည်းမီးလောင်မှုဖြစ်ခဲ့တာကြောင့်မီးငြိမ်သက်မှုတွေလုပ်ခဲ့ရတယ်လို့လည်းဆိုပါတယ်ဒီပေါက်ကွဲမှုကြောင့်ကားနှစ်စီးမီးလောင်ပျက်စီးသွားတယ်လို့လည်းဆိုပါတယ်ညဝရီအုပ်ချုပ်ရေးဖွဲ့ကဝန်ထမ်းတစ်ခုကတော့အခုလိုမျိုးပောက်ကွဲမှုတွေဖြစ်ခဲ့ပေမဲ့လူထိခိုက်တာမျိုးတွေတော့မရှိဘူးလို့ဆိုပါတယ်။ထိုင်းမြန်မာချစ်ကြည်တရားတစ်ထိတ်မှာဘုံပေါက်ကွဲတာဟာအခုတစ်ကြိမ်နဲ့ဆိုရင်ဒုတိယကြိမ်ဖြစ်ပြီးပြီးခဲ့တဲ့အေပီလ23ရက်နေ့ကလည်းကားဘုံပေါက်ကွဲမှုဖြစ်ခဲ့ပြီးကားများမီးလောင်ပျက်စီးခဲ့ပါတယ်။အောက်တိုဘာလ17ရက်နေ့ကတော့မြောက်ဒီမြို့တရားအနီးကစစ်ကောင်စီနဲ့နှီးဆက်တဲ့စတိုးဆိုင်တစ်ခုအတွင်းကိုဘုံနဲ့ပစ်ခဲ့တာကြောင့်လူတဦးသေဆုံးခဲ့ပြီးတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြဝတီမြို့မှာပြီးခဲ့တဲ့နှစ်ကစပြီးမကြာခဏပေါက်ကွဲမှုတွေလည်းဖြစ်ခဲ့ပါတယ်။မြဝတီမြို့ဟာစစ်ကောင်စီဘက်ကလုံခြုံရေးတင်းကျပ်စွာအင်အားတွေနဲ့ချထားသလိုတိုင်းရင်းသားလက်နက်ကိုင်၅ဘွဲ့တည်းမနေရှိနေတဲ့နယ်စပ်မြို့လည်းဖြစ်ပါတယ်ရှင်။